သမားအင်ဒီရဲ့ငွေစင်းဌာနအကြီးဆုံးအရာရှိကြီးတူဖြစ်တဲ့မတ်ဆန်ဒီဟာသမားဒေါ်လာထရမ့်အပေါ်မှာတရားစွဲဆိုနိုင်ရင်စုံစမ်းစစ်ဆေးနေတဲ့လွတ်တော်ကျမ်းစာပွဲမှာမထွက်ဆိုခြင်းစနေနေ့ကလွတ်တော်စုံစမ်းမှုရဲ့တကပိတ်နည်းနည်းမှုကိုဖြေကြားဖို့လွတ်တော်ကိုတွားရောက်ခဲ့ပါတယ်။မတ်ဆန်ဒီဟာစီမံခန့်ခွဲရေးနဲ့ငွေစင်းဌာနမှာကာလတရှိတာဝန်ထမ်းဆောင်နေသူတူဖြစ်ပြီးလွတ်တော်မှာလာရောက်ထွက်ဆိုဖို့ပထမဆုံးတွားရောက်တဲ့သမရအင်ဂျီအရာရှိတွေဖြစ်ပါတယ်။သူ့ယင်ကသမရထရမ့်ခန့်အပ်ထားသူအရာရှိ၃ဦးကတော့လွတ်တော်မှာတွားရောက်ထွက်ဆိုဖို့အတွက်ဆင့်ခေါ်မှုကိုညှင်းဆိုခဲ့တာပါ။မတ်ဆန်ဒီကတော့အခုလိုလာရောက်ထွက်ဆိုဖို့လွတ်တော်ကဆင့်ခေါ်မှုရှိမရှိမသိရသေးပါဘူး။ပြီးခဲ့တဲ့နေ့တုန်းကယူကရိန်းကိုအမေရိကန်ဘက်ကပေးအပ်ရမယ့်စီးရီးကူညီအမေရိကန်ဒေါ်လာတန်400လောက်ကိုသမ္မတဒေါ်လာထရမ့်ကဆန်းငံ့ထားပြီးသူ့ရဲ့နိုင်ငံရေးတန်တက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့သားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်မှာယူကရိန်းကစုံစမ်းစစ်ဆေးပေးဖို့အတွက်အသေးအူလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုမှာဆန်ဒီဟာတန်ဖိုးရှိတဲ့အချက်လက်တွေကိုပေးနိုင်လို့လည်းဖြစ်ပါတယ်။ယူကရိန်းကိုပေးရမယ့်အကူအညီကိုမပေးဖို့အတွက်ဆန်းငံ့ခဲ့တဲ့ဆန်ရစကန်အနည်းဆုံးတစ်ခုမှာမတ်ဆန်ဒီရဲ့လက်မှတ်ပါနေတာဖြစ်ပါတယ်။